လက်မတွေပေါ်မှာရဲနဲ့စစ်တပ်အင်အားအလုံးအရင်းနဲ့ကင်းလက်ပြီးလုံခြုံရေးတင်းကျပ်ထားတဲ့ကြားကရန်ကုန်မြို့မှာဒီကနေ့လဲလူရာနဲ့ချီပါတဲ့ချစ်တဲ့ဆန္ဒပြပွဲတွေကိုတနည်းအားတက်မနှဲမှလုပ်ခဲ့ကြပါတယ်လုံခြုံရေးတွေရောက်မလာခင်အချိန်တိုအတွင်းမှာတောင်းဆိုဆန္ဒပြကြင်တာတွေကိုကြွေးကြော်တောင်းဆိုခဲ့ကြတဲ့ဆန္ဒပြပွဲတွေကိုပြည်သူတွေကလည်းဝန်းရံပေးခဲ့ကြပါတယ်ရန်ကုန်ဝက်လာတဲ့တရင်အပြည့်စုံကိုအလီမာကပြောပြပေးပါမယ်ခင်ဗျာ
ရန်ကုန်မြို့မြို့နယ်ပေါင်းစုံကလူငယ်တွေစုပေါင်းထားတဲ့ရန်ကုန်တပိတ်စစ်ကြောင်းမှာပါဝင်ဆန္ဒပြသူရာကနန်လောက်ဒီနေ့ရန်ကုန်မြို့မှာလမ်းပေါ်ထွက်ချီတက်ဆန္ဒပြခဲ့ကြတဲ့အတန်းတွေဖြစ်ပါတယ်ရန်ကုန်ကောင်းအောင်ရှင်းမယ်ဆိုတဲ့စာရန်ကိုရှေ့မှာကင်ဆောင်ချီတက်ခဲ့ကြတဲ့ရန်ကုန်တပိတ်စစ်ကြောင်းကတာဝန်မြို့နယ်ယူဇနာပလာဇာအနီးမှာချီတက်ဆန္ဒပြခဲ့ကြတာပါဆန္ဒပြသူတွေရဲ့လုံခြုံရေးအတွက်ပြည်သူချင်းချင်းပူးပေါင်းပါဝင်ကူညီတာတွေရှိခဲ့တယ်လို့လည်းဒီတပိတ်ပါဝင်ခဲ့တဲ့လူငယ်တို့က VOA ကိုပြောပါတယ်
ကျွန်တော်တို့အနံနဲ့အတန်ကိုနားထောင်ပါအကုန်လုံးကအဲ့တားမှာအကုန်လုံးရောက်နေတယ်အနံနဲ့အတန်ကိုနားထောင်တယ်အလံထောင်လိုက်ပြီးအတန်ကတည်းထွက်ခဲ့တော့ဖြစ်လို့ပြောလိုက်ပြီဆိုလို့ရှိရင်သူတို့အကုန်လုံးရောက်တဲ့နေရာကိုထွက်လာခဲ့တယ်ထွက်လာပြီးတော့ကျွန်တော်တို့ဟိုနေရာတစ်ခုစီပေါ့နော်တတ်မှတ်ထားနေရာတစ်ခုစီကျွန်တော်တို့အချိန်ခဏယူပြီးတော့လမ်းဆက်လိုက်တယ်ပြီးတော့ဒီကားလမ်းတွေကိုလည်းကျွန်တော်တို့ဟိုပိတ်တယ်ပေါ့နော်ပိတ်တယ်ဆိုတော့လက်တွေနဲ့တားပြီးပိတ်တယ်ကားမောင်းတဲ့နေရာတွေဒါကျွန်တော်တို့အကူညီပေးတဲ့အနေနဲ့တို့တွေလည်းလမ်းတွေကိုကားတွေဆက်မသွားဘဲနဲ့ဒီ traffic block ဖြစ်အောင်ကျွန်တော်တို့လုပ်ထားပေးတယ်အဲ့ဒီအချိန်မှာပဲကျွန်တော်တို့ဒီကစကားပြောတဲ့လူကလည်းလူလူရဲ့အချိန်မှာ traffic speechဖတ်ပြောရဲပေါ့နော်ပြောပြီးတော့ဒါကျွန်တော်တို့သတ်မှတ်ထားတဲ့အချိန်ပြည့်ပြီဆိုတာနဲ့ကျွန်တော်တို့အလားနဲ့အမြန်တယ်ပေါ့နော်ဒီလိုခွဲလိုက်တယ်ခွဲပြီးတော့ဒါဒီပွဲကပြီးသွားတယ်ပေါ့နော်ဆိုတော့အဲ့လိုမျိုးနဲ့တော့ကျွန်တော်တို့ဒီမျိုးတော့အောင်အောင်မြင်မြင်တော့လုပ်နိုင်ခဲ့တယ်ပေါ့
စေအောင်ကျော်ရေကောင်းစီအာနာစာသိမ်းခဲ့တဲ့ February လအစောပိုင်းကလေးကလူမှုအင်အားအများအများလမ်းပေါ်ထွက်ချီတက်ခဲ့ကြတဲ့ရန်ကုန်မြို့ကဆန္ဒပြပွဲတွေဟာတပ်တွေရဲ့ပြစ်ခတ်အကြမ်းဖက်ဖြိုခွဲပြီးနောက်ပိုင်းပျောက်ကြားပုံစံတပိတ်တွေသာရှိခဲ့တာပါစစ်ကောင်စီတပ်တွေရဲ့ပြစ်ခတ်မှုကြောင့်တေဆုံးခဲ့ရသူတွေ၊ဒဏ်ရာရသူတွေနဲ့ဖမ်းဆီးခံထားရသူတွေများလာတဲ့နောက်မှာသူတို့နဲ့ထိတ်တိုက်မတွေ့တော့ဘဲရရနီးနဲ့ဆန္ဒပြတပိတ်တွေကိုပုံစံမျိုးမျိုးနဲ့ကျင်းပခဲ့ပါတယ်။ချီတက်ဆန္ဒပြရတပိတ်လမ်းကြောင်းတစ်လျှောက်မှာရဲနဲ့စစ်သားတွေလက်နက်ကင်ဆောက်ကြည့်တာတွေရှိခဲ့လို့အချိန်ဆောင်ပြီးလုံခဲ့ရတဲ့ရန်ကုန်တပိတ်စစ်ကြောင်းဟာအတိမ်ဆောင်မရှိလူစုခွဲနိုင်ခဲ့ပေမဲ့တာမွေတပိတ်စစ်ကြောင်းကလူငယ်တချို့ကတော့ဒီကနေ့နေ့လယ်ပိုင်းမှာဖမ်းဆီးခေါ်ဆောင်ခံခဲ့ရတာတွေရှိခဲ့တယ်ဆိုတဲ့သတင်းတချို့လည်းထွက်ခဲ့ပါတယ်။စစ်တပ်ရဲတို့နဲ့ထိတ်တိုက်မတွေ့ရအောင်ကြိုတင်ပြင်ဆင်ထားတဲ့ကြားကအခုလိုတပိတ်စစ်ကြောင်းနဲ့လူငယ်တွေဖမ်းဆီးခံရလို့လုံခြုံရေးအပိုင်းကိုပို့ပြီးသတိထားဆောင်ရွက်သွားမယ်လို့လည်းပြောပါတယ်။
အဲ့တော့အဲ့လိုမျိုးပေါက်သွားတော့ဒါကျွန်တော်တို့မနက်ပိုင်းမှာဆိုလို့ရှိရင်ကျွန်တော်တို့တာထွက်အနေနဲ့စားထွက်မဲ့နေရာမှာလေကသူတို့ကရဲတွေကအလုံးကြီးနဲ့စောင့်နေတယ်။ကလာကနာဆုံးကနာလောက်မှာဖြစ်ရှိနေတယ်သူတို့ကပေါ်ကားတွေရှိတယ်စစ်သားတွေပေါ့နော်တက်တက်တိုင်ပြီးတော့စောင့်နေတယ်ကျွန်တော်တို့တမန်တော်တို့တွေ့ရတယ်၁၀နာရီခွဲလောက်ရှိပေါ့နော်ဆိုတော့အဲ့ဒီနောက်ပိုင်းတော့သူတို့အဲ့ဒီနေရာနေပြီးတော့ထွက်ခွာသွားပြီးတော့လမ်းကြောင်းရှင်းပြီးဆိုတာနဲ့စာလုပ်ချစ်ကြရတယ်ပေါ့နော်အဲ့ဒီအချိန်မှာပဲကျွန်တော်တို့မြင်းမြတ်ပတ်စံနဲ့ပဲယူကြည့်ခွဲပြီးတော့အောင်မြင်းနဲ့လုပ်နိုင်တယ်ပေါ့နော်ဒါပေမဲ့ဒီလိုမျိုးအခန်းခံရတယ်ဆိုတာကလည်းကျွန်တော်အထင်တော့ဟိုခုနပြောလို့တင်းမောက်ကြမှုရဲ့အချိန်ဒီပုံမှာမူတည်ပြီးတော့ဖြစ်သွားတယ်ဆိုတော့ကျွန်တော်ကဒါယူဆတယ်ပေါ့နော်ဟုတ်ကဲ့ဒီလိုမျိုးကြားရတာတော့ကျွန်တော်တို့အနေနဲ့စိတ်တော်မကောင်းတော်တော်လေးဝမ်းနေရတာပေါ့နော်ဒီလိုဖြစ်သွားတော့ဒီကောင်မှအဲ့တော့ဟိုနောက်ဥတကယ်လို့ပွဲတွေများရှိခဲ့မယ်လို့ရှိနေဒီလိုအခြေအနေမျိုးမဖြစ်အောင်လို့ကျွန်တော်တို့ဘက်ကကြိုတင်စီစဉ်ပြီးတော့မှတတိထပ်ကြားလေးလုပ်ဖို့တော့စဉ်းစားနေပေါ့နော်ဟုတ်ကဲ့
လက်နက်ကန်ရဲအင်အားအများပြားရှိတဲ့မရန်ကုန်မြို့နယ်တမိုင်းလမ်းစုံအနီးအင်းစိန်လမ်းမပေါ်မှာလဲဘယ်ထိတိုက်မလဲအဆုံးထိတိုက်မယ်ဆိုတော့ဆန္ဒပြလူငယ်တပိတ်ဟာအာနာရှင်စန့်ကျင်ရေးကြွေးကြော်ချီတက်နိုင်ခဲ့ပါတယ်အာနာရှင်ကိုစန့်ကျင်ကြောင်းနီလန်းပေါင်းစုံနဲ့ဆန္ဒပြပုံစံတွေကညာရှင်နာရီအခြေတံမုံတည့်ရဲ့ပြည်သူတွေကိုလည်းအကြမ်းဖက်ဖိနှိပ်တာတွေရှိလာပါတယ်။တံမုံကိုအစမပြတ်တီးခိုင်းတာအမျိုးသမီးငယ်တွေကိုကာခိုင်းတာနဲ့တချို့ကိုဖမ်းထားပြီးပုံစံထိုင်ခိုင်းတာတွေကိုစစ်ကောင်စီလက်အောက်ခံတပ်တွေဟာမရန်ကုန်မြို့နယ်ကရပ်ကွက်တချို့မှာပြုလုပ်ခဲ့ပါတယ်။စမ်းသောင်းမြို့နယ်ထဲမှာတံမုံတီးပြီးမီးဖွင့်ထားတဲ့နေအိမ်တချို့ကိုလေးခွာနဲ့လှမ်းပစ်တာမျိုးတွေလုပ်နေတဲ့အကြောင်းဒေသခံတို့ကပြောပါတယ်
။စမ်းသောင်းပဟိုလမ်းတစ်ချောင်းမှာတော့ရဲကားတွေသွားလာနေတော့မြင်တယ်မှာဒီပဟိုလမ်းတစ်ချောင်းမှာတော့ညရှင်းနိုင်တို့တံပုံးတွေကတီးကြတယ်တံပုံးတီးပြီးတော့ဒီသူတို့တွေကလာကြတယ်ရဲကားတွေလာပြီးတော့တချို့နေဆိုရင်ဒီမီးတွေဖွေတဲ့အိမ်တွေသူကလေးခွာနဲ့ပစ်ကြတယ်။ပြီးတော့သူစောက်ကြတယ်အဲ့တံပုံးရှင်းနိုင်ပြီးတဲ့ချိန်ကျရင်အဲ့လိုတော့ဖြေပါမှာသူချိုးနေသူဆူဆူဝါးရှိတယ်အဲ့ဒီလိုက်ခံရနေတယ်ရှိတယ် hello di lanja le win ni so yin di hu ne ga di lanba so yin le tong le yaw lo swae twa la twae da ma
yak kwa ni ma shi de a chi ga pinya chaung ni ma ta swae ni ya yu ra lan mo thwat la de yin rue ko ta si 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 da ne lan ma rue bo lan nat kai sauk jat da a pyin tan mong di du rue ko phan si a nai jin da ne mya bat a jin sit bi phan si kho saung na rue shi ni de yang gung myu ma a chi ne rue tin jat tha de ja ga khu lo lan mo twat chi da san na pya mu rue pyan shi la ni da ba lambda mila နေ့ရက်နေ့မှာလဲဒီကဘာလုံးကမြမအရေးလှူရှားသူအားလုံးပါဝင်မယ်ကဘာလုံးဆိုင်ရာမြမຫນွေဦးတော်လိုင်းရေးဆန္ဒပြပွဲတွေကိုနိုင်ငံဆောင်မှာလှူကြဖို့စီစဉ်ထားကြပါတယ်မြမနိုင်ငံမှာဆန္ဒတင်တာကိုလက်မခံဘူးဆိုတာကဘာတိအောင်နိုင်ငံဆောင်မှာရောက်နေကြသူတွေကညီညီညွတ်ညွတ်ပြတ်တော့ဖို့ရည်ရွယ်ထားကြပါတယ်ရှင်